အခုတထိုင်ရဲ့နေခင်းရဲ့ညရဲ့ဆိုတော့၃နိုင်ပဲကြမှာတော့အဲ၃နိုင်ရလဲ၃နိုင်အပြည့်ရလို့မရှိပါဘူးဒါကြလို့ပြည့်လဲနေခင်းတထိုင်ကအပြည့်ထိုင်ကအခုတထိုင်လဲ၅နိုင်ခွဲဆိုတော့၃နိုင်မပြည့်ပြန်ဘူးဆရာတော်ကြီးကြတော့ဒီထိုင်တာကိုသူကနိုင်ရှည်တာဒူတာအဓိကမထားပါဘူးထိုင်တော့ချိန်မှာကိုမိမိတို့ကိုယ့်အတွက်ကိုတရားရအောင်အားထုတ်နိုင်ဖို့သာလိုချင်တာတကယ်ဆိုရင်ဆရာတော်ကြီးကအဲ့ဒီဟောတဲ့အခါကျတော့လေဒီတရားတွေထွက်တယ်တရားတွေဟောတယ်ဆိုတာကလေယောဂီတွေအခုတရားကျင့်တဲ့ယောဂီတွေအပေါ်ကနေပြီးတဲ့ဟောယူသွားတာပဲရှိဟောဒီတထိုင်မှာဘယ်လိုဟောမယ်ဘယ်တော့တယ်ဟောမယ်ဘယ်တာရကတွေငါသဘောပေါက်အောင်တင်ဟောမယ်ဆိုတာမပါဘူး။ဘာဖြစ်လဲဆိုတော့ဒီတရားကပြစ္ဆုတ်ပံပေါ်တဲ့အဥ္စာကိုဟောယူရတာဆိုတော့ပြစ္ဆုတ်ပံပေါ်တဲ့ဒီရုပ်တွေစိတ်တွေဟောတာတင်ဥပမာတာရကတွေဒီတုတ်တန်ဒီနဲ့တာတင်ပြီးတော့ဟောသွားတာပဲရှိတယ်။ဆရာတော်ကြီးတက်ပြီးတော့ဟောတဲ့အခါကြလို့ရှိရင်မသိလို့ရှိရင်ဦးဇင်းတို့ဟုတ်ဆရာတော်ဒီတစ်ထိုင်မှာဒီလိုဟောဖို့သူစီစဉ်ထားတာပဲဥစဉ်တို့ထင်ခဲ့ပါလေနောက်တော့မဟုတ်ဘူးဥစဉ်တို့လည်းဒီတရားကြီးကျင့်လို့ဟိုသိလာတဲ့အခါကျတော့ဟိုဒီပလင်ပေါ်တက်လို့စီစဉ်ပြီးတော့တက်ကမှဆိုရင်လေခေါင်းပူထူးနေတာဘာမှလည်းလုပ်လို့မရဘူးနောက်တော့ဘာပလင်ပေါ်တက်တော့မှဆိုဘာမှထားမနေတော့သူ့ဘာသူပလင်ပေါ်ရောက်လို့ထွက်တဲ့ပြောရတဲ့တရားပဲဒါပဲလဲဆိုတော့နောက်ပိုင်းကျတော့ပြောရင်ပြောရင်နဲ့ပြပါများလာတော့ဒီအပေါ်မှာသဘောပေါက်လာကိုလှုပ်ယူတဲ့ဟာပင်မနဲ့သူ့ဘာသူပေါ်တဲ့ဟာဟောရတာကမပင်မဘူးပေါ်တဲ့ဟာကိုပေါ်စဲဟောသွားရုံပဲဆိုတော့ဦးစင်းတို့ဒီစကြီးရမှာသွားပြတော့မှဆိုဒါအလဲကျနဲ့ပလင်ပေါ်တက်ပြီးတော့ဟောပါတယ်ဦးစင်းတို့ဥစဉ်တက်တယ်နောက်တော့ဒီမှာတရားထောက်တဲ့ဥဆန်တော်တက်တယ်နောက်တော့ဥစဉ်ဥညာနိုင်တာတက်တယ်ဥစဉ်တော့သုံးပါအလဲကြနဲ့တက်အလဲကြနဲ့တက်တဲ့အခါကျတော့ဒီဥစဉ်တက်ရင်တက်ဥစဉ်မတက်ရင်ဥဆန်တော်တက်တက်တဲ့အခါကျတော့ဥစဉ်နဲ့အတက်များပါတယ်တက်တာတော့တခါတလေကျတော့ဥဆန်တော်ကိုတက်ခိုင်းတယ်တက်တဲ့အခါကျတော့အဲသူကတက်မယ်လို့ရည်ရထိုင်းရင်မတက်ကြတော့မတက်ခိုင်းတော့ဥစဉ်နောက်သူဒီမတက်တဲ့အခါကျတော့သူ့ဘာသူအေးစေးစေးနေတော့ဘာမှမလုပ်တော့အဲသူအေးစေးစေးနေပြီဆိုရင်ဥစဉ်ကတက်ခိုင်းမလိုက်တော့သူ့မှာဘာမှအစီအစဉ်မရှိဘူးလေအစီအစဉ်ရှိရင်မတက်ခိုင်းတော့အဲအစီအစဉ်မရှိရင်တက်ခိုင်းမှဒါမှတကယ်စဉ်းစားရရမလို့ပဲနဲ့ထွက်တဲ့တရားကြမှဒါအမှန်အမကူမတွေ့တော့ကြံစီတာမပါဘူးအဲ့တော့သူတက်လို့ရှိရင်သူကသူစီစဉ်ထားတယ်ငါ့ကိုတက်ခိုင်းရင်တော့အဲငါဒီလိုလေးဟောလိုက်မယ်ဒီလိုလေးပြောလိုက်မယ်ဆိုတော့တက်မတက်ခိုင်းဘာဖြစ်လဲဆိုတော့ तू ကစီစဉ်ထားတယ်လို့ तू ပြောတာလည်းမဟုတ်ပါဘူး तू ထိုင်နေတဲ့အပေါ်မှာအတွင်းထဲမှာ तू ကြံစီနေတယ်ကြံစီနေတာအသိမထိုင်ခိုင်းတော့နောက်တော့သူတက်ခိုင်းတဲ့အခါကျတော့ပလင်ပေါ်ရောက်တော့ဦးစင်းပလင်ပေါ်စတက်တယ်လို့ပေါ့ပါပြောလို့ပြောအောင်မသိဘူးအဲ့ဒါနဲ့ဟိုဘယ်လိုလဲဆိုတော့ဒီဓမ္မောင်နဲ့ရောက်သွားတော့ပြောတယ်သူကဦးစင်းဟိုတက်မယ်ဆိုလဲတက်ကမလို့ကြူပြောပါလားတဲ့ဦးစင်းကပြောတယ်အရှင်ဖျားဝဲတပည့်တော်ကြူပြောအောင်ဝဲကိုယ့်ကိုတက်ခိုင်းနေချင်တဲ့အချိန်တက်ခိုင်းမလိုက်ပါဘော့ဒါနဲ့ဦးစင်းကပြန်ပြီးတော့ပြောတယ်သူဘာဖြစ်လဲဆိုတော့အဲ့ဒီစီစဉ်ထားလို့ရှိရင်အဲ့စီစဉ်ထားတဲ့အပေါ်မှာဟောသွားလို့ရှိရင်အကိုစီစဉ်နာတာလေးကုန်သွားရင်ဟောလို့မရတော့အဲ့စီစဉ်နာတာမရှိမှဟောလို့ရှိရင်သူ့ဘာသူထွက်တာဟောတဲ့အတွက်ဒီဟောတဲ့အပေါ်မှာလည်းဒီကိုကတစ်ဖြတ်ပြတ်သွားလို့ရက်လိုက်ရင်ဒါရသွားပြီမရက်ဘဲနဲ့ပေါ်တာဆက်ဟောလို့ရှိရင်ရက်လို့မရပါဘူးယောဂီကဦးစင်းတို့ပလင်ပေါ်တက်လို့ဟောတဲ့အခါကျတော့ဒီစိတ်ရဲ့ဖြစ်စဉ်ဦးစင်းတို့ရဲ့ဒီဆက်ရဖြစ်စဉ်လေးတွေဒါဥစဉ်တို့လည်းပြန်ပြီးတော့ဟောပြပြောပြအ အဲဒီဟောပြပြောပြတဲ့ပုံမှာဦးဇင်းတို့နှီးဆက်တဲ့ဒီဥပမာလေးတွေတင်သွားတယ်။တာရကလေးတွေတင်သွားတယ်။အဲဒီဥပမာတာရကတင်တာဒီဦးဇင်းတို့အကြောင်းမဲ့ပြောပြတာမဟုတ်ပါဘူး။ဒီစိတ်လုံးရဲ့ဖြစ်စဉ်ဒီရုပ်ရဲ့ဖြစ်စဉ်တွေကိုအသာလေးဟပ်ပြီးတော့ပြောသွားတာပဲရှိပါတယ်။အခုမိမိတို့ပြည့်နေတဲ့အတွင်းထဲမှာလေစိတ်လေးတွေဖြစ်ဒီရုပ်ကလည်းသူ့အတူဖောက်ပြန်နေတယ်။အဲ့ဒီရုပ်နဲ့နံကိုဦးဇင်းတို့တရားဆရာတော်ကြီးဆိုပို့ပြီးတော့ဥပမာသာတကညံကြီးတော့အမျိုးမျိုးလှည့်ပြီးတော့တင်ပေးလို့ရပါတယ်။ဦးဇင်းတို့ကြတော့ကိုယ့်ရဲ့တိတိလောက်ပဲတင်ပေးလို့ရတယ်။အဲ့တော့မိမိတို့ရဲ့စိတ်ဖြစ်စဉ်ဦးဇင်းတို့ရဲ့စိတ်ဖြစ်စဉ်လေးကိုလေဒါပြောလို့ရှိရင်ပေါ်တဲ့ဟာပြောသွားကြတာဆိုတော့တခုပေါ့ဥပမာတခုပြောပြီးသွားရင်ဒါကိုယ့်ဘက်ကိုပြန်ပြီးတော့ဆင်ញင်ပြီးတော့နာကြည့်ပေါ့။ဘာဖြစ်လဲဆိုတော့ဒီရေအောက်မှာကဘာရှိတယ်တဲ့ရေအောက်ကဘာမှာအဲ့တော့ရေအောက်ကဘာမှာလဲဦးဇင်းတို့ဒီလိုလောကမှာနေတယ်လို့ရေအောက်ကဘာမှာလဲနေတဲ့လူသားတွေရှိအဲ့တော့ရေအောက်ကဘာမှာနေတဲ့လူသားတွေဟာဦးဇင်းတို့လိုနေရတာမဟုတ်ဘူးဟိုဂူတွေထဲမှာနေရတယ်လို့နေရတယ်တဲ့အဲ့တော့ဂူတွေထဲမှာနေရတဲ့ခါကျတော့ဟိုးအောက်မှာရေတွေရှိတယ်ရေတွေရှိတဲ့အခါကျတော့အဲ့ဒီရေအောက်ကဘာမှာနေရတဲ့လူတွေကဟိုးဂူရဲ့နှံရံပေးကိုသူတို့မှာဒီလိုပဲတတန်နဲ့ကပ်ပြီးတော့နေထားရတယ်တွေ့လောင်းခိုပြီးတော့နေထားရတယ်အဲ့လိုပဲနေနေကြရတာပဲအဲ့ဒီရေအောက်မှာရေအောက်ကဘာမှာနေတဲ့လူသားတွေကအဲ့တော့အောက်ကိုကြည့်တော့လေတဲ့အောက်မှာတခါတည်းဒီငမန်းနေဒီမွေနေမိเจ้าနေရှိတယ်အောက်ကိုကြည့်တော့လေအဲ့တော့အောက်ကိုကြည့်တဲ့ခါကျတော့ဒီမိเจ้าနေဒီမွေနေရှိတဲ့ခါကျတော့အောက်ကိုဖြုတ်ထွက်လိုက်ရင်လေမိเจ้าနေအစားခံရမယ်ဒီမွေနေအကြိုက်ခံရမယ်ငမန်းနေအစားခံရမယ်ဆိုပြီးတော့မဖြုတ်ထွက်ရဘူးဒီလိုပဲပြေကပ်ပြီးတော့နေနေတာပဲအဲ့ဒီရေအောက်ကပါလူသားတွေအဲ့လိုပဲနေနေတာပဲတဲ့နေနေတော့ဟိုနှစ်တည်းကြာလာတဲ့အခါကျတော့ဒီလိုပဲကတ်နေတာပဲကတ်နေရင်ကတ်နေရင်လည်းအဲတယောက်ကအဲ့ဒီကတ်နေတာကိုလည်းနှစ်တည်းကြာလာတော့ပြင်းမှန်းလာပြင်းမှန်းလာတဲ့အခါကျတော့ငါလွတ်ချလိုက်ရင်ကောင်းမလားကတ်ထားရင်ကောင်းမလားသူကစဉ်းစားနေတယ်တရားဝတ်စဉ်းစားရင်းနဲ့ဒီကတ်ထားတာကိုကတ်ထားတဲ့နေတဲ့အတိုင်းတာကုံသွားတဲ့အခါကျတော့ကဲငါလည်းကတ်ထားတဲ့လက်တွေလည်းညောင်းပြီအဲ့တော့ဒီလိုဒုက္ခကြီးခံနေရမဲ့သူတွေကိုအောက်ကိုဖြုတ်ချလိုက်လို့ဒီမိเจ้าနေငမန်းနေမွေးနေကြိုက်ပြီးတော့တေးလို့စားသွားလဲအေးရပဲနောက်ပြဆိုငါမှာဒီခိုးထားတဲ့ဒုက္ခကြီးကိုခံစားနေရတယ်အဲ့တော့ဖြုတ်ချမယ်ဆိုပြီးတော့တခါတည်းအဲ့ဒီကတ်ထားခူထားတဲ့တွဲလောင်းခူထားအဲ့ဒီဂူကိုကတ်ထားတာကိုလွတ်ချလိုက်ရောအဲ့ဒီလိုလွတ်ချလိုက်တဲ့အခါကျတော့အဲ့ဒီလွတ်ချလိုက်တဲ့အရေအောက်ကဘာကလူသားကတခါတည်းရေတော်ထဲမှာရှောက်ကူးပြီးတော့လွတ်လပ်ပြီးတော့ရှောက်ကူးပြီးတော့လွတ်လပ်လက်ဖြစ်သွားတယ်တဲ့အရေအောက်ကဘာမှာနေတဲ့လူကဒီသူခူထားတာဒီကတ်ထားတာဒီလွတ်ချလိုက်တဲ့အခါကျတော့အဲ့တော့အပေါ်ကလူတွေကိုတခါတည်းသူကလမ်းပြောတယ်အဲ့ရောက်နေမင်းတို့ဟိုဒီကတ်ထားတဲ့ဒုက္ခခိုးထားတဲ့ဒုက္ခလွတ်ချင်ရင်ငါလိုတခါတည်းလွတ်ချပလိုက်ငါလွတ်ချလိုက်လို့အခုချမ်းချမ်းသာသာနေရတယ်ရေထဲမှာကူးပြီးတော့ပျော်ပျော်ပြပါပျော်ပျော်ပါပါနေရတယ်မင်းတို့လည်းငါလိုလွတ်လပ်ချင်ရင်ပျော်ပျော်ပါပါနေချင်ရင်တခါတည်းလွတ်ချပလိုက်လို့အောက်နေလမ်းအော်နေလာအော်တဲ့အခါကျတော့ဒီအပေါ်ကကတ်တဲ့ဒီအောက်ကဘာလူသားတွေကလည်းအမလွတ်ချရဲပြန်ဘူးအမလွတ်ချရဲတော့ကတ်နေတာပဲအဲ့လိုပြောပါများလာတော့တယောက်လေကြတော့လည်းအေးဟုတ်တယ် तू ပြောတာဟုတ်တယ် तू အောက်ကိုဖြုတ်ချတာကြည်မသိဘူး तू အောက်မှာလေပျော်ပျော်ရွှင်ရွှင်နေနေရတယ်ရှောက်ကူးပြီးတော့ तू ငမန်းလည်းအစားမခံဘူးဒီမွေလည်းအကိုက်မခံဘူးမိချောင်းလည်းအစားမခံဘူးအဲ့တော့ငါဟိုလွတ်ချလိုက်သူလွတ်ချတယ်လို့ငါလည်းလွတ်ချမှာပဲဆိုပြီးတော့အဲနောက်တက်ရောက်ကလည်းလွတ်ချပလိုက် အဲ့တော့လွတ်ချတဲ့သူကနည်းပြီးတော့မလွတ်ချတဲ့သူကတော့များတယ်မလွတ်ချတဲ့သူကတော့အဲ့ဒီလိုဒုက္ခကြီးကိုခံနေရတာပဲတဲ့လွတ်ချတဲ့သူကတော့ချမ်းချမ်းသာသာနေရဒါအောက်မှာလည်းဒီမိချောင်းတွေငမန်းတွေရှိတယ်ရှိတဲ့အောက်စားကိုအဲ့ဒီမိချောင်းတွေငမန်းတွေအစားခံမယ်ပဲဆိုပြီးတော့မဖြုတ်ချရတဲ့နဲ့ပဲဒုက္ခရောက်တကယ်တော့ဖြုတ်လဲဖြုတ်ချလိုက်ရောဒီမွေတွေလည်းအကိုက်မခံရဘူးမိချောင်းတွေလည်းအစာမခံရဘူးအဲ့လိုအစာမခံတဲ့အတွက်ချမ်းချမ်းသာသာနေရတယ်တဲ့အဲ့ဒါအခုဥစဉ်တရားဥပမာပြတာလဲဒါယောဂီတွေဖြစ်တာပဲဥပမာတင်ပြီးတော့ပြောပြတာပါပဲရေအောက်ကဘာဆိုတော့ဟိုးရေအောက်ကဘာကိုပြောတာမဟုတ်ပါဘူးဒီခန္ဓာကြီးကိုဆိုလိုတာပါပဲဟိုရေအောက်ကဘာကလူသားတွေဆိုတာကဟိုလူသားကိုပြောတာမဟုတ်ဘူးမိမိတို့ရဲ့အတွင်းထဲကနှံတရားလေးကိုပြောတာနှံတရားဆိုတဲ့ဒီစိတ်ကိုပြောတာစိတ်ကလေဒီအတွင်းထဲမှာလေယောဂီကမတွေ့ဘူးလားကိုယ်စိတ်လေးကအတွင်းထဲမှာခိုနေတယ်ကတ်နေတယ်ဒီရုပ်အတွင်းထဲကအောက်စားစီဒါလိုင်ကူနဲ့တူတယ်ဒီလိုင်ကူဆိုတာဒီထိုင်ထားတဲ့ရုပ်နဲ့တူတယ်ဟိုမိချောင်းတွေမွေတွေငှက်မန်းတွေဆိုတာကအောက်ဝတီဓာတ်လေးပါတက်လာတဲ့ဝေဒနာနဲ့တူတယ်အဲ့တော့အဝါဓာတ်လေးပါတက်တဲ့ဝေဒနာကိုလေငါဖြုတ်ချလိုက်ရင်တော့ခံရမှာပဲဒုက္ခပူရောက်မှာပဲဆိုပြီးတော့ပေကပ်ပြီးတော့နေထားကြတယ်အဲ့တော့အကြံကုံတဲ့သူကတော့လွတ်ပြီအကြံကုံတဲ့သူကတော့မကတ်နိုင်တော့ဘူးလေမကတ်နိုင်တော့ကဲဖြစ်ခြင်းဖြစ်ဒုက္ခတခါလဲပူပြီးတော့ရောက်ချင်းရောက်ပလိုက်စီတော့ဆိုပြီးတော့အကြံကုံတော့ဖြုတ်ချလိုက်တော့ကိုထင်တယ်လို့လည်းမဟုတ်ဘူးကိုကတ်ထားတာမှဒုက္ခရောက်နေတယ်ကိုဖြုတ်ချလိုက်ရင်လွတ်ချလိုက်ရင်ဒုက္ခမရောက်ဘဲနဲ့လွတ်မြောက်ပြီးတော့ချမ်းသာသွားရတယ်ဒီဓာတ်လေးပါဒုက္ခလည်းမခံစားရဘူးဒါအောက်မှာလည်းဒီဓာတ်လေးပါတော့ရှိတာပေါ့ဓာတ်လေးပါဝေဒနာတော့ရှိတယ်ဒါပေမဲ့ကိုကအယူလွတ်ချလိုက်တော့အယူပြုတ်လို့သာမခံစားရတာစောစောတော့ဥစဉ်ပြောတဲ့ဒီကူမာကတ်နေတဲ့ရေအောက်ကဘာလူသားတွေကတ်နေတယ်ဆိုရင်ဒီစိတ်ကရှောက်ပြီးတော့လေအတွင်းထဲမှာခိုနေလိုက်ကတ်နေလိုက်ထိနေလိုက်ပြေးနေလိုက်လှုပ်နေတာပြန်ပြီးတော့အတွင်းထဲရစိတ်လေးရလေဦးဇင်းတို့ရဲ့အတွင်းထဲရစိတ်ကဦးဇင်းတို့အဲ့ဒါတွေဟိုနာပြီးတော့ခန္ဓာထဲပါလေဒီဟုတ်တာပဲဒီဆရာတော်ဟောတာငါတရားအထုတော်ကဖြစ်စင်တဲ့တစ်ထပ်တည်းပဲသဘောပေါက်တယ်ဦးဇင်းတို့ကိုယ်ခန္ဓာထဲမှာဟတ်လို့ရသလားကတော့ဘာဖြစ်လဲဆိုတော့ဒီဥပမာလေးတွေကခန္ဓာထဲကထုတ်ရတာဖြစ်ဦးဇင်းတို့ကဒီဥပမာအတိုင်းဟောလို့ရှိရင်တော့ကိုယ်အတွက်မရဘူးဗောရေအောက်ကပါဆိုတော့ဟိုဒီမြေကြီးတော်တွေကရေရှိတယ်မြေကြီးအောက်မှာအဲ့ဒီရေအောက်ကဘာကြီးကိုသွားပြီးတော့အာယုံပြုပြီးနိုင်ရနေတယ်အဲရေအောက်ကဘာလူသားတွေဆိုတော့ဦးဇင်းတို့ဒီလူသားတွေကိုအမတ်နဲ့အာယုံပြုပြီးတော့နိုင်ရနေတယ်ဟိုမွေတွေလက်တွေငမန်းတွေဆိုတော့ဟိုမွေတွေလက်တွေငမန်းတွေအာယုံပြုပြီးတော့နိုင်ရနေတော့ဟိုပြောရင်ပြောတဲ့အတိုင်းပုံတွေပေါ်ပြီးတော့နိုင်နေတော့ကိုယ့်အတွက်လွတ်ကြောင်းမရပါဘူးသူကဆူလုံရင်အတိတ်ပဲဒီရုပ်တည်စိတ်တည်းရဲ့ဖြစ်စဉ်ကိုဥပမာတင်ပြီးတော့ဟောရတာဖြစ်တဲ့အတွက်အခုတထိုင်မှာလဲဒါမိမိတို့တွေအဲ့ဒီကိုယ့်ရဲ့ထိန်းထားတဲ့စိတ်တည်းခူထားတဲ့စိတ်တည်းကတ်ထားတဲ့စိတ်တည်းအဲကတ်ပြီးတော့မနေကြပါတော့နဲ့ဒီနေ့ဆိုလဲတာပြီးပါပြီခုနှစ်ရက်စခန်းကတကယ်ဖြုတ်ဖြားကြည့်ပါဖြုတ်ဖြားရင်ကိုယ်ထိန်းထားတယ်လို့ဘာမှဒုက္ခမခံစားရပဲနဲ့လုံးကြောက်သွားပါလိမ့်မယ်ယောဂီတွေဥစဉ်တို့လည်းဟိုကြောက်တောင်းကတော့ဟိုမလွတ်ချမယ်ဘူးနောက်တော့အကြံကုန်လို့လွတ်ချတော့လုံးကြောက်သွားတော့မှအဲ့ဒီတရားတွေကိုနှာရတဲ့အခါကျတော့ခန္ဓာထဲမှာဟောငါတရားကျင့်တော့ဒီနေရာကိုဒီဥပမာလေးတွေဒီလိုတင်ဟောရတာပဲဆိုတာသဘောပေါက်ပြီးတော့ဥစဉ်တို့လည်းသိခဲ့ရပါတယ်အဲ့ဒါကြောင့်မို့ဥစဉ်တို့သိသလိုအခုတရားနာတဲ့ယောဂီတွေကိုလည်းဥစဉ်တို့သိသလိုဥစဉ်တို့သဘောပေါက်သလိုပြန်ပြီးတော့ဥပမာလေးတွေတင်ပြီးတော့ဟောပြပြောပြရတာဖြစ်ပါတယ်အဲ့ဒါကြောင့်မိမိတို့တွေလည်းအခုတရားကျင့်ကြံတဲ့အချိန်မှာကိုယ့်ရဲ့အတိတ်ကယူခဲ့တဲ့အယူအဆတွေကိုခုကပ်ပြီးတော့မနေဘဲနဲ့အဲ့ဒီခုကပ်တဲ့စိတ်လေးတွေကိုကိုဖြေနိုင်သလောက်လျှော့နိုင်သလောက်ဖြေကြလျှော့ချပြီးတော့ဒီရုပ်ကိုလွတ်လွတ်လပ်လပ်ထားပြီးတော့ဒီတရားကိုအားထုတ်ကြရအောင်အဲ့ဒီတော့ဒီတရားကိုအားထုတ်ဖို့အတွက်အားလုံးလက်အောက်ချီ